UK ရွေးကောက်ပွဲမှာ Conservative Party အနိုင်ရခဲ့ပြီးတဲ့နောက်ဝန်ကြီးချုပ် David Cameron က Conservative Party ဝင်တွေနဲ့အစိုးရကိုစတင်ဖွဲ့စည်းနေပါတယ်။အခုချိန်အထိအတည်ပြုခန့်အပ်ခဲ့သူတွေစီးရင်အရလက်ရှိဗန္ဓာရေးဝန်ကြီး George Osborne ကဗန္ဓာရေးဝန်ကြီးတာဝန်ကိုပဲဆက်လက်တာဝန်ယူမှာဖြစ်တယ်လို့အတွင်းဝန်ချုပ်တာဝန်ကိုလည်းထမ်းဆောင်ရမှာဖြစ်ပါတယ်။အစိုးရအဖွဲ့တွေကတခြားထိပ်တန်း၄နေရာတွေဖြစ်တဲ့ပြည်ထရေးနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနနေရာတွေမှာလည်းလက်ရှိတာဝန်ထမ်းနေကြတဲ့ Theresa May, Philip Hammond နဲ့ Michael Fallon တို့ကိုပဲအတိအသတ်ဆက်လက်ခန့်ထားလိုက်ပါတယ်။နောက်ထပ်ဝန်ကြီးတွေဆက်ပြီးတော့ခန့်သွားမယ်လို့လည်းဝန်ကြီးချုပ်ရုံး website မှာဖော်ပြထားပါတယ်။ယာရုကနေနှုတ်ထွက်သွားသူတွေစီးရင်မှာတော့အရင်ညွန်ပေါင်းအစိုးရထဲမှာဒီဒုတိယဝန်ကြီးချုပ်တာဝန်ယူခဲ့သူ Liberal Democrat Party ခေါင်းဆောင်ဟာ Nick Clegg နိုင်ငံသားရေးဝန်ကြီးဟောင်းယာရုကနေပြီးတော့အတွင်းဝန်ချုပ်တာဝန်ကိုယူခဲ့သူဝီလျံဟိတ်တို့ကိုတွေ့ရပါတယ်။ကြာသပတေးနေ့ကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့ Conservative Party ကလွှတ်တော်မှာမမျှော်လင့်မဲနဲ့အမတ်နေရာအများစုနဲ့အများရရှိခဲ့တာပါ။အမတ်နေရာ650မှာ Conservative ကအမတ်နေရာ330နေရာအများရရှိခဲ့တာဖြစ်ပါတယ်။အဓိကတိုက်ခံပါတီကြီးဖြစ်တဲ့ Labour Party ကတော့အရင်ရှိထားတဲ့အမတ်နေရာတွေထဲကနေ26နေရာရှုံးနိမ်သွားပါတယ်။ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့အတွက်အခွန်လျှော့ချရေး EU ဥရောပသမဂ္ဂတွေကနေ UK ထွက်မခွက်ထွက်ကိုဆန္ဒခံယူပွဲကျင်းပရေးစတဲ့ရွေးကောက်ပွဲကတိတွေအတိုင်းအကောင့်ထည့်ဖော်သွားမယ်လို့ Conservative Party ကပြောကြားခဲ့ပါတယ်။